ဗြိတိန်သံတမန်23ဦးကိုနိုင်ငံတွင်းကနေနှင်ထုတ်ထားပြီးဖြစ်ကြောင်းရုရှားကဒီကနေ့မှပြောပါတယ်ဒီသတင်းပတ်အစောပိုင်းကရုရှားသံတမန်23ဦးကိုဗြိတိန်ကပြည်နယ်နယ်ပေးလိုက်ပြီးတဲ့နောက်ရုရှားကအခုလိုလက်တုံ့ပြန်တာပါရုရှားထောက်လှမ်းရေးဟောင်းဆာဂစ်စကရီပယ်နဲ့သူသမီးယူလီယာတို့ကိုဗြိတိန်နိုင်ငံစလေးစပါရီမြို့ကပန်းခြံအတွင်းသတိလေးမေးမြန်းနေတာကိုတွေ့ခဲ့ပြီးသူတို့ဟာရုရှားရဲ့အာယုန်ကြောထိခိုက်စေတဲ့နိုဗီချော့ခ်အစိတ်နဲ့တိုက်ခိုက်လုံခြံခံရတာဖြစ်ကြောင်းဗြိတိန်အာဏာပိုင်တွေကပြောထားတာပါဗြိတိန်ရဲ့ရန်စားတဲ့လုပ်ရက်နဲ့အခြေမြစ်မရှိတဲ့ဆွဆွဲချက်တွေကိုတုံ့ပြန်ပြီးဗြိတိန်သံတမန်တွေကိုပြည်နယ်နယ်ပေးလိုက်တာလို့ရုရှားဘက်ကပြောပါတယ်ရုရှားနိုင်ငံဆိုင်ရာဗြိတိန်သံအမတ်လော်ရီ ဘရစ်စတိုးကိုရုရှားနိုင်ငံသားရဲ့ဌာနကဆင့်ခေါ်ခဲ့ပြီးတဲ့နောက်ထုတ်ပြန်တဲ့ရုရှားရဲ့ကြေညာချက်မှာဗြိတိန်သံတမန်တွေကိုဒီသတင်းပတ်အတွင်းနိုင်ငံတွင်းကထွက်သွားဖို့နဲ့မလိုလားအပ်တဲ့သူတွေဆိုပြီးတော့ဖော်ပြထားပါတယ်ရုရှားနိုင်ငံမှာယဉ်ကျေးမှုနဲ့ပညာရေးဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်နေတဲ့ British Council ရဲ့လုပ်ငန်းဆောင်တာတွေကိုလည်းရပ်ပစ်ဖို့ဆုံးဖြတ်ခဲ့ကြောင်းရုရှားကပြောပါတယ်။ဒါပြင် St. Petersburg မြို့မှာ British Council ဝင်ရောက်ထပ်မံဖွင့်လှစ်ဖို့ခွင့်ပြုထားတာကိုလည်းရုရှားကပြေဖြတ်ခဲ့ပါတယ်။ဥရောပသမဂ္ဂကနေ British နိုင်ငံနှုတ်ထွက်တဲ့ကိစ္စရပ်တွေမှာအဆင်ပြေမှုရှိနေတာတွေကိုအာရုံလွှဲပြောင်းတဲ့အနေနဲ့ British ဝန်ကြီးချုပ် Theresa May ဟာအခုလိုရုရှားပေါ်မလိုမုန်းတာဆောင်ရွက်တာဖြစ်ပြီးဒါဟာအစဉ်အချိန်မဲ့လုပ်ရဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေး လာဗရော့ဖ်ကဒီသတင်းပတ်အစောပိုင်းမှာပြောကြားခဲ့ပါတယ်ခင်ဗျာ။